မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေအတွင်းအသုံးပြုကြတဲ့မြေမြုပ်မိုင်းဒဏ်ကြောင့်ထိခိုက်သေးဆုံးမှုအများဆုံးကြုံရတဲ့အထက်မှာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကအများဆုံးဖြစ်ခဲ့ကြောင်းရှမ်းပြည်နယ်အစိုးရကပြောဆိုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာနဲ့အများမြေမြုပ်မိုင်းအန္တရာယ်ကြောင့်အရက်သားတွေထိခိုက်နေတဲ့အတွက်ကူညီပံ့ပိုးမှုတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။အကြောင်းဆိုကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတွင်2014ခုနှစ်ကနေ2018ဧပြီလအထိမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့ကထုတ်ပြန်ချက်အရမိုင်းကြောင်တန်ရာရသူ604ဦးသေဆုံးသူ95ဦးရှိတဲ့ထဲကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာထိခိုက်မှုအများဆုံးဖြစ်ခဲ့ကြောင်းရှမ်းပြည်နယ်ဆိုရကပြောဆိုလိုက်တာပါတရားဝင်စီရင်မှာမပါသေးတဲ့ထိခိုက်မှုတွေရှိနေသေးတယ်လို့လည်းရှမ်းပြည်နယ်တောင်ကြီးမြို့ကမြန်မာနိုင်ငံရှာဝန်များသိရုံမှာဒီသတင်းပတ်စောပိုင်းလုံးကကျင်းပခဲ့တဲ့မြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းဆွေးနွေးညှိနှိုင်းရေးခန်းနာမှာရှမ်းပြည်နယ်ဆိုရဖွဲ့ဝင်ဗမာတိုင်းဒေသရေးရာဝန်ကြီးဒေါက်တာအောင်တန်းမောင်ကပြောဆိုလိုက်တာပါ
အဲ့လိုတော့သူတို့တို့လည်းစဉ်းစားရတဲ့မှာရတာပေါ့မသိလိုက်တာလည်းသိရှိနိုင်တယ်လို့ကျင်းမတို့ရင်ရှိသေးတယ်တော့မိုင်းကတော့ရှိရညာရှိနေမှာပဲ
အထူးသဖြင့်မြမတမတော်နဲ့တိုင်းတားလက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုများနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နမ်တူမန်တုံနန့်ဆန်ကြောင်မဲမြို့တွေတွင်မှာနှစ်ဖက်တပ်တွေထောင်ထားတဲ့မိုင်းတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးမှုတွေတိုးလာနေခဲ့တာပါဒီမြေမြုပ်မိုင်းတွေဟာအရင်ကတည်းကရှိလာတဲ့မိုင်းတွေဖြစ်ပြီးလက်ရှိအစိုးရအနေနဲ့မြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းလှုပ်ဆောင်နေတယ်လို့ဝန်ကြီးတောက်တာအောင်တန်းမောင်ကအခုလိုဆက်ပြောပါတယ်
ဒီလိုဆိုလက်ရှိဖြစ်နေတဲ့နေရာတွေလို့ရှိနိုင်တာပေါ့နော်ကမ်းမြေပေါ်လက်ကျန်နေလက်ရှိတယ်ကျားတို့လက်ရှိအစိုးရအနေနဲ့ကြက်ချင်းနေတဲ့တန်းနေပြနေတယ်ဒီမိုင်းတွေနဲ့ပတ်သက်လို့ရတော့ချိတဲ့အခါမှာထောက်ပံ့နေပြီလားအဲ့တော့ချီလို့လည်းတက်ဖို့လေလူမဝနာဆက်အစီအစဉ်ကူပေါင်းဆောင်ရတာရှိရတယ်
လာတူကချင်ပြည်နယ်ဘက်မှာတမတော်နဲ့ကချင်လူလိုက်ရေးတမတော် KNA ဂျားခန်နယ်မြေဘက်မှာလည်းမြေမြုပ်မိုင်းအန္တရာယ်အတွက်စိုးရိမ်နေရဆဲလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ်
။နှစ်ဖက်ဂျားခန်နယ်မြေလို့ပြောလို့ရတဲ့နေရာဒီမှာရေဘက်ကအဖွဲ့မှန်းတော့မသိဘူးဒါပေမဲ့မိုင်းထောင်တာမျိုးတွေရှိတတ်ပါတယ်။ရှိတာခိုက်တာလည်းမကြောက်ခဏရှိတယ်။အရောက်ဒီမလိခရဲ့အနောက်ချမ်းဘက်မုံကောင်းမြို့နယ်တို့ဖောက်ကမြို့နယ်တို့တနိုင်းမြို့နယ်တို့အဲ့ဘက်မှာများပါတယ်ကွာအဓိကအားဖြင့်
။နောက်တော့ဆက်ကွန်တစ်ခုနဲ့အော်တိုဘားလာကစပြီးတော့မတန်စွမ်းဥပဒေရမိုင်းထိမှန်ပြီးမတန်စွမ်းသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဝန်ကြီးဌာနကလည်းစတင်ကူညီထောက်ပံ့ကူညီခဲ့တာပါ။မြန်မာနိုင်ငံတွင်မတန်စွမ်းဥပဒေရမိုင်းထိမှန်ပြီးမတန်စွမ်းသူတွေအတွက်ကူညီထောက်ပံ့နေတယ်လို့လည်းကယ်ဆယ်ရေးနဲ့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားရေးမှူးဦးအောင်ကျော်မိုးကပြောပါရယ်။
သူတို့ကချင်းပြည်နယ်ရိုရှမ်းရှမ်းရှိတို့ပေါ့နော်တချို့လည်းကရင်ပြည်နယ်တို့ရှိတာပေါ့အဲ့လိုမိုင်းကြောင်ထိခိုက်ဒဏ်ရာရှိတယ်ဆိုရင်အသက်ဆုံးရှုံးမှုမရှိဘူးပေါ့ခြေလဲအင်္ဂါတခုခုဆုံးရှုံးနေချက်သွားတယ်ပေါ့နော်ဒါမျိုးဆိုကျွန်တော်တို့ကနိုင်ငံတော်ဘတ်ဂျက်ကနေတယောက်ကို2သိန်းလုံးနဲ့ထောက်ပံ့ပေးနေတယ်ပေါ့နော်
မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့စစ်ကြံပစ္စည်းတွေကြောင့်ထိခိုက်နေတာသူ2016ခုနှစ်ပရမ3လတွင်စီးရင်ရ22ဦးရှိခဲ့ပြီး2015ခုနှစ်မှာတော့ကလေးငယ်34ဦးအပါအဝင်စုစုပေါင်းဦးရေ59ဦးရှိခဲ့ပြီးတော့အဲ့ဒီထဲမှာတေဆုံးသူ18ဦးနဲ့ပြင်းထန်စွာတန်ရရရှိသူ42ဦးရှိခဲ့တယ်လို့ UNICEF ကနေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရဆုံးအသုံးပြုတဲ့နိုင်ငံစီးနဲ့မှာပါဝင်နေစေလို့လဲမြေမြုပ်မိုင်းစောက်ကြီးရေးဖွဲ့ရဲ့အစီအကံစာမှာဖော်ပြထားသလိုလက်ရှိအစိုးရတပ်မတော်နဲ့တိုင်းဒေသနဲ့ကံဖွဲ့တို့စစ်ရေးသိမ်းမှနေဆဲတည်ရဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တို့အပြင်ကယားပြည်နယ်မွန်ပြည်နယ်တို့ဘက်မှလည်းမိုင်းအန္တရာယ်ရှိနေဆဲဖြစ်ပါတယ်ခင်ဗျာ